Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်တီရောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မြတ်တက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆမ်မိုဝေနဲ့အတူကြီးညာပေးမှာပါ။ဝါရှင်တန်ဆန်တော်ချင်းအင်ကာနေညာ9နိုင်မှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပြီးလူမှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်စလုံးအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းရပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ညာမွတ်စလင်တွေဌာနီပြန်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကနေ ICRC နိုင်ငံတကာချက်ချင်းဤအဖွဲ့နဲ့အဆက်အသွယ်မလုပ်သေးဘူးလို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရွေး
။ကောင်းပါပြီရှင်။အခုမနက်ခင်းနှာစင်စရာမြန်မာပြည်ဆိုင်ရာသတင်းစာတွေထဲမှာတော့စစ်တွေကိုပြောင်းရွှေ့တာဝန်ပေးခြင်းခံရတဲ့မြို့မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းကို6ထဲကျနေတဲ့ကားထဲမှာဒဏ်ရာတွေနဲ့သေဆုံးနေတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတကာသတင်းလာမှာတော့မကြာခင်ထုတ်လွှင့်ရမယ်။အမေရိကန်သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်လို့တိုင်းပြည်တိုးတက်မှု
On a positive note, I'm excited to hear President Trump's State of the Union address tonight.And honestly the state of the union is
လွတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူလက်ရှိကနေဒီနိုင်ငံရေးမျိုးဆက်ဖြစ်တဲ့ဂျိုးကနေဒီကလည်းဒီမိုကရက်တစ်ပါတီဘက်ကနေပြီးတော့ဒီမိန်ခွန်းပေါ်တုံ့ပြန်မှုကိုလည်းပြောပြပေးပါဦးမယ်ဒီသမရရဲ့အခြေပြမိန်ခွန်းတွေကို VOA ရဲ့ website စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာရောနှာစင်နိုင်ကြပါလိမ့်ရှင်အဲ့ဒီနောက်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းနဲ့တိုင်းရိုက်လိုင်းထုတ်လွှင့်ချက်တွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမွေတို့ကြီးညာပေးပါမယ်ရှင်
။မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်ကာနေ့ည9နာရီမှာသမ္မတဒေါ်နယ်ထရန့်ဟာလွှတ်တော်နှစ်ရက်ရှိမောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။မိန့်ခွန်းမှာသမ္မတကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းကြပါတယ်။အစိုးရလုပ်ငန်းတွေတစိ့တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အထိဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးပေါ်မှာတရားမဝင်ရောက်လာသူတွေအရေးမူဝါဒနဲ့အစိုးရအသုံးစီတွေပေါ်မှာအခြေတင်ဖြစ်ခဲ့ပြီးအစိုးရရန်တရားတွေ၃ရက်ကြာရပ်ဆိုင်ခဲ့ရပြီးတဲ့နောက်သတင်းတပတ်နီးပါးအကြားသူသမရတာဝန်ယူခဲ့တာတနည်းပြည့်ချိန်မှာအခုလိုနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုသမရတဲ့တယောက်အနေနဲ့တမိုင်းမှာလူလူထောက်ခံမှုအနေဆုံးနဲ့ကြုံတွေ့ခဲ့ရပြီးပြည်ရင်းပြည်ပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမရဒေါ်နယ်ထရန့်ဟာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပြီးဒါကိုကမ္ဘာတမန်ကနေစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။မိန့်ခွန်းပြောကြားရမှာစီးပွားရေးခိုင်မာအားကောင်းမှုကိုအလေးထားပြောကြားပြီးလူဝင်မှုကြီးကြပ်ရေးမှာပါတီကြီးနှစ်စလုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းကြတာပါ။ဒါအပြင်အလောက်ကိုင်းစီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုလွှတ်တော်အမတ်တွေဘက်ကနေအတည်ပြုပေးဖို့အတွက်တိုက်တွန်းမယ်လို့လည်းသမရအင်ဗျူကပြောဆိုထားပါတယ်။ဒါအပြင်ညှက်တာတဲ့ကုန်သွယ်မှုဝါဒလိုအပ်ချက်တွေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းတက်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေလည်းပြောဆိုလိမ့်မယ်လို့ခန့်မှန်းထားကြတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကာလရှည်ကြာကလေးကကျင့်သုံးလာခဲ့တဲ့သမ္မတရဲ့ထုံးစံအစဉ်အလာအတိုင်းသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီတာဆန်တော်ချင်းအင်္ဂါနေ့ညမှာပြောကြားမှာဖြစ်ပြီးသူ့အတွက်အရေးကြီးဆုံးဖြစ်တဲ့မူဝါဒကိုပြတ်တဖို့အတွက်ဧည့်သည်တော်တွေကိုလည်းဖိတ်ကြားထားပါတယ်။ထရန့်ရဲ့သမ္မတတက်တန်းကာလတစ်နှစ်ကုန်ဆုံးပြီးတော့ပြောကြားမဲ့ပထမဦးဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတကတော့မယ်လနီယာထရန့်နဲ့အတူတရံနဲ့ထမ်းပြီးတော့နားထောင်ကြမဲ့ဧည့်သည်တော်15ယောက်ရှိပါတယ်။သူတို့ရဲ့ဧည့်သည်တော်တွေထဲမှာသမ္မတထရန့်ရဲ့အခွန်ပြတ်တမှုစနစ်ကြောင့်ရလာတဲ့အပူငွေတွေကိုတမီးနှစ်ဦးရဲ့ပညာရေးအတွက်ပါစုဆောင်းပေးနိုင်ခဲ့သူခေဟီဆိုသူကော်ရီအဒမ်စ်လည်းပါဝင်ပါတယ်။သူ့ရဲ့အမှုတန်းတွေကလည်းတယောက်ကြမှာဖြစ်ပြီးတော့ကုန်ပစ္စည်းထုတ်လုပ်ရေးကုမ္ပဏီတည်ထောင်သူစတီဗ်စတပ်နဲ့စင်ဒီကက်ပလင်ကတို့မုံနှမလည်းတယောက်ကြမှာဖြစ်ပါတယ်။သူတို့ကဆိုရင်သမ္မတထရန့်ရဲ့အခွန်စနစ်ပြောင်းလဲပစ်လိုက်မှုကြောင့်စီးပွားရေးတိုးတက်လာပြီးတော့သူတို့ရဲ့ဝန်ထမ်းတွေကိုအားလိုက်ရဲ့ခန်းစား권ငွေတွေပိုးပြီးတော့ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ MS-13 ဂိုင်းအဖွဲ့တွေရဲ့ရက်ဆက်စွာတပ်ဖြတ်တာခံရတဲ့ main cleaning နဲ့အုပ်ဖြစ်တဲ့ Nissan နဲ့ Killer တို့ရဲ့မိဘတွေလည်းပါဝင်ပါတယ်။သူတို့ကတော့ကြောက်မဲ့ဖော်ရရာဇဝတ်မှုတွေကိုကျူးလွန်နေရှိတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုနိုင်ငံကနေမောင်းထုတ်ဖို့တမနာရဲ့ကျူးပတ်မှုကိုမီးမောင်းထိုးပြသဖို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
လွှတ်တော်ကရုရှားအစိုးရအတွင်းလူတွေနဲ့ရုရှားဘီလီယံနာတထေးကြီးတွေရဲ့ကျွဲဝချမ်းသာမှုနဲ့နိုင်ငံရေးလှုပ်ရှားမှုဆိုင်ရာအသေးစိတ်အချက်အလက်တွေပါဝင်တဲ့အစီရင်ခံစာထဲမှာတင်ပြထားတဲ့ရုရှားနိုင်ငံသားတွေပေါ်မှာအရေးယူတန်းခတ်မှုတွေချက်ချင်းမချဖို့အတွက်ဆုံးဖြတ်တာနဲ့ပတ်သက်ပြီးသမ္မတထရန့်အစိုးရအဖွဲ့ကနေခုခံပြောဆိုနေပါလေ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိလာခဲ့ရပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကဩဂုတ်လထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှီးဆက်တဲ့ရုရှားနိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့အမိရှင်းတွေကိုလွှတ်တော်ရဲ့အတီးပြုချက်နဲ့အမေရိကန်ဘဏ္ဍာရေးဌာနကနေထုတ်ပြန်ထားတာဖြစ်ပါတယ်အော်လီဂတ်လို့ခေါ်တဲ့ရုရှားသမ္မတပူတင်လက်ထက်ကျဲဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ဗန်ဒါရင်းနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားတာပါ။ဒါပေမဲ့လည်းဒီစီးရင်ထဲမှာပါတဲ့သူတွေကိုရောရုရှားအစိုးရကပါအရေးယူတန်းခတ်မှုတစုံတရာချမှတ်ထားတာမရှိတဲ့အတွက်သမ္မတထရန့်ရဲ့ရုရှားနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေသိပ်ပြီးအားပြော့နေသလားဆိုပြီးမေးခွန်းတွေထုတ်လာကြတာဖြစ်ပါတယ်။အထက်လွှတ်တော်ဗန်နိုင်းကော်မတီရှင်းမောက်ကြားနာပွဲမှာဒီမိုကရက်တစ်အထက်လွှတ်တော်မှဘော့ဖ်မန်နန်ဒက်စ်ကဒီကိစ္စကိုမေးမြန်းရမှာဗန်ဒါယီဝန်ကြီးစတီဗ်မနူချင်ကအရေးယူတန်းခတ်မှုတွေလှုပ်ဆောင်ထားတဲ့အကြောင်းကိုပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရဟဲဒန်နျူယော့ကတော့ရုရှားဆွေးအကိုဖြစ်စေစီးရင်ထဲမှာပါတဲ့ပုံကိုတဦးတယောက်ကိုဖြစ်စေအရေးယူတန်းခတ်မှုတွေချက်ချင်းလှုပ်ဆောင်ဖို့အတွက်အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချက်မှတ်တဲ့ဥပဒေအရရုရှားကုမ္ပဏီတွေဟာအတော်အထိနားနေပြီဖြစ်ကြောင်းပြောကြားခဲ့တာပါ။အင်္ဂါနေ့မှာပဲဒီဥပဒေကိုကွန်ဂရက်ကိုအသိပေးခဲ့တယ်လို့ဒီဥပဒေအကောင့်ထဲပေါ်ရာဟာရုရှားကာကွယ်ဆိုင်ရာရောင်းဝယ်မှုတွေကိုအဟန့်တားဖြစ်စေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ကတော့ဒီအစီရင်ခံစာဟာရန်ဆတဲ့အဆင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဒါကိုရုရှားအစိုးရကနေချက်ချင်းတုံ့ပြန်မှုလုပ်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ
်။အာဖဂန်လူမျိုးတွေကိုတန်းပီကနေနှင်ထုတ်တာရပ်တန့်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကိုအာဖဂန်နစ္စတန်အစိုးရကတောင်းဆိုလိုက်ပါတယ်။အမေရိကန်အာဖဂန်နစ္စတန်နှစ်နိုင်ငံကြားမှာပြန်လည်ပို့ဆောင်ရေးသဘောတူညီချက်ပြုလုပ်ထားခြင်းမရှိကြောင်းလည်းပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ကြားမှာအဲ့ဒီလိုမျိုးသဘောတူညီချက်တစုံတစ်ခုမှလက်မှတ်ရေးထိုးထားတာမျိုးမရှိခဲ့ပါဘူးလို့အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူအာမက်ရှေကစ်မော့စတာဂနီယာ VOA ကိုပြောပါရယ်အဲ့ဒီလိုသဘောတူညီချက်မျိုးရှိခဲ့မယ်ဆိုရင်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုကင်တွယ်နေတဲ့နိုင်ငံရဲ့ဒုက္ခတွေနဲ့ပြန်လည်ပို့ဆောင်ရေးဝန်ကြီးဌာနတို့ကြားမှာပဲဖြစ်ပါလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမော့စတာဂနီကပြောပါတယ်ဒုက္ခတွေနဲ့ပြန်လည်ပို့ဆောင်ရေးဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ Hafiz Ahmed Mikhail ကလည်းသူ့အစိုးရဟာပြန်လည်ပို့ဆောင်ရေးသဘောတူညီမှုပြုလုပ်ထားခြင်းမရှိသလိုနိုင်ငံကနေနှင်ထုတ်မှုကိုရပ်ဆိုင်းပေးဖို့သူ့ရဲ့ဝန်ကြီးဌာနကတောင်းဆိုကြောင်းပြောပါတယ်လက်ရှိဖြစ်ပွားနေစစ်ပွဲတွေကြောင့်လူတွေဟာအာဖဂန်နစ္စတန်နိုင်ငံကိုဆွန့်ခွာနေကြတယ်လို့လည်းသူကတွစ်ဆုံကမှပြောဆိုပါတယ်ကျွန်တော်တို့နိုင်ငံမှာစစ်မဲ့ဖြစ်ပွားနေသေးရှိပါတယ်လူတွေကိုလိုအပ်နေတာကအကူအညီပါနိုင်ငံကနေနှင်ထုတ်ခံရဖို့မဟုတ်ပါဘူးလို့လည်းပြောကြားတော့ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းကီလိုမီတာ32 kHz 933လိုင်းကီလိုမီတာ40 kHz 9683ไคโลมีตา48กิโลเฮิรตซ์6153ญาเนดุติยานายวะมาไลท์เลมีตา190กิโลเฮิรตซ์1505โรกานิทุ่ล้นไปနေပါတယ်မနေ့7နာရီကနေ9နာရီချီပြန်လဲထုတ်လွှင့်ချက်ကိုတော့ไคโลมีตา20 25 30တို့ကနေဖမ်းယူနိုင်နိုင်ပါတယ
်ဖီဝေအမေရိကန်တန်ကမနေ့ခင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြင်းရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်က ICRC နိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်မှုတွေအခုထိမလုပ်သေးဘူးလို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ UNHCR အကြီးအကဲ XTR LS Nov ကပြောကြားလိုက်ပါတယ်အခုလိုပြန်လည်ပို့ဆောင်ရေးကိစ္စဟာကြက်ချင်ကြီးရဲ့တာဝန်မဟုတ်ပေမဲ့ဒီလိုပြန်ဖို့ရမှာလိုအပ်တဲ့လူသားချင်းစာနာမှုအထောက်ပံ့ပေးရတာကတော့ကြက်ချင်ကြီးရဲ့အလုပ်ဖြစ်ကြောင်းလည်းပြောပါတယ်ကုလသမဂ္ဂဒုက္ခသည်ကုညီအဖွဲ့ကတော့ဒုက္ခသည်တွေမိမိစာနာအလျောက်ပြန်လာတေချောင်းထိမ့်သိမ်းဆောင်ရပါဝင်ရမှာဖြစ်ကြောင်းလည်းပြောပါတယ်ဒီကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကသဘောတူထားပြီးသားဖြစ်ကြောင်းပြောပါတယ်ဒါပေမဲ့မြန်မာဘက်ကတော့ရိုဟင်ဂျာ9သိန်းလောက်ထွက်ပြေးလာတဲ့ရခိုင်ပြည်နယ်ဘက်အချမ်းစီကို UNHCR အဖွဲ့ကိုဘူဒီလာရောက်ခွင့်မပြုသေးပါဘူး UNHCR ကတော့ဒုက္ခသည်တွေပြန်ပို့ရေးမှာသူတို့ပါဝင်ကူညီနိုင်မှုအတွက်မြန်မာအစိုးရ ကခွင့်ပြုပေးဖို့အတွက်ပန်ကြားထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်ဇီဝမှတ်ပုံတင်တွေကောက်ခံယူထားတာပါ။ဒီလိုကောက်ခံယူထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရရှိထားတဲ့အချက်လက်တွေကိုကုလသမဂ္ဂ UNHCR အဖွဲ့ကိုပေးရမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနနဲ့သဘောတူသတ်မှတ်ရေးထိုးခဲ့ပါတယ်။
ကျုံနောက်ကျုံကမြောက်ကိုရီးယားနိုင်ငံကိုတွားရောက်ပြီးတော့မြောက်ကိုရီးယားနိုင်ငံကအိုလံပစ်ပြိုင်ပွဲရှင်ပြိုင်မဲ့အသင်းနဲ့ပတ်သက်တဲ့သတင်းရယူခဲ့တဲ့အမေရိကန်သတင်းဌာနကိုသမ္မတထရန့်အစိုးရကဝေဖန်လိုက်ပါတယ်။ကမ္ဘာပေါ်မှာအပြင်းထန်ဆုံးအာဏာရှင်နိုင်ငံကိုပြောချုံွယ်ကောင်းတဲ့ဆောင်းရသည့်အပန်းဖြေစခန်းဖြစ်ဖော်ပြထားတယ်လို့အမေရိကန်အရာရှိတယောက်ကခေါ်ပေါ်လိုက်ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားရေခဲတောင်ရှော့စီအသင်းနေလေ့ကျင့်မဲ့မာစီခီယွန်ရေခဲတောင်အပန်းဖြေစခန်းကနေပြီးတော့ NBC ညပိုင်းသတင်းစင်မှာလက်စတာဟော့ကပြီးခဲ့တဲ့သတင်းပတ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဒီသတင်းအစီအစဉ်မှာတောက်ပြောင်တဲ့အဝတ်စားတွေဝတ်ဆင်ထားတဲ့ရေခဲပြင်ရှော့စီအလကားသမားတွေဟာရှော့စီနေကြတဲ့ကလေးတငယ်တွေကိုနောက်ခံထားပြီးတော့စစ်ယူနီဖောင်းဝတ်တဲ့အစိုးရတွေကတချင်းစုံနေကြတဲ့ပုံကိုဖော်ပြထားပါတယ်သမ္မတထရန့်ရဲ့အမျိုးသားလူညိုရေးကောင်စီပြောခွင့်ရသူကတော့ဒီသတင်းဖော်ပြမှုကရှက်စရာဖြစ်တယ်လို့ VOA ကိုရီးယားဌာနကပြောကြားခဲ့ပါတယ်
ပရိပက္ခရီးသဘာဝဘေးစရိနဲ့တခြားအရေးပေါ်အခြေအနေတွေအတွင်းသိနေနေတဲ့ကလေးတငယ်ပေါင်း48တန်းအပါအဝင်လူတန်းပေါင်း82တန်းကိုကူညီထောက်ပံ့ပေးဖို့အတွက်ဒေါ်လာ 3.6 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ကတောင်းခံလိုက်ပါတယ်သူတို့မြစ်တာရက်ခံထားတဲ့ပမာဏတွေက84ရာခိုင်နှုန်းဟာပဋိပက္ခကြောင့်ထွက်ပြေးကြတဲ့သူတွေအတွက်စံနာမှုအကူအညီတွေပေးအပ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။အခုတောင်းခံငွေတွေကပမာဏအများဆုံးပေးအပ်မဲ့သူတွေထဲမှာကလေးတငယ်ထက်ဝက်ပါဝင်ပြီးအိန္ဒိယနိုင်ငံတွေကိုထွက်ပြေးကြတဲ့ဆေးရဒုက္ခသည်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီအကူအညီကိုလက်ခံရရှိနိုင်မဲ့တခြားသောနိုင်ငံတွေကတော့ယီမန်၊တောင်ဆူဒန်၊ဆိုမာလီယာ၊ကွန်ဂိုနဲ့အီရတ်နဲ့နိုင်ဂျီးရီးယားတို့ဖြစ်ပါတယ်။
ဘုရင့်နဲ့မနေ့ပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါဒီကနေ့မနေ့သတင်းလွှာတွေကိုတော့အမေရိကန်သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းနဲ့သက်ဆိုင်တဲ့သတင်းလွှာတွေဇက်တိုက်နာဆင်ကြရမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမှာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းပြောမှာဖြစ်ပါတယ်ဒီမင်ကွန်းမှာနိုင်ငံတော်ရဲ့အခြေအနေတွေတိုးတက်နေတာကိုကြားရမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောခဲ့သလိုဒီမင်ကွန်းမှာနိုင်ငံရခြားကလာရောက်ရင်းနှီးသူတွေအတွက်အားပေးမှုတွေနဲ့အတူလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့မူဝါဒကိုအပြင်းထန်ကာကွယ်သွားဖို့ရှိတယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်200ရှိမောက်နိုင်ငံတော်အခြေပြမင်ကွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမင်ကွန်းမှာအမေရိကန်နိုင်ငံတွင်သမ္မတထရမ့်ရဲ့သမ္မတတက်တန်းတစ်နှစ်တာကာလအတွင်းတိုးတက်နေတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ On a positive note, I'm excited to hear President Trump's State of the Union address tonight.And honestly, the State of the Union is looking up. It's really encouraging to be able to...
ဒီကနေ့ဒီကနေ့ညသမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းကိုနားထောင်ဖို့ကျွန်တော်စိတ်ကိုစိတ်လှုပ်ရှားနေပါတယ်။လက်တွေ့မှာလည်းနိုင်ငံတော်ရဲ့အခြေအနေကတိုးတက်နေတာပါ။နိုင်ငံတော်အခြေပြမင်ကွန်းတရားအတွက်အပြုသဘောဆောင်တဲ့အနေအထားကိုကြားကြရမှာမို့တကယ်ကိုလာရောက်ဖို့အားပေးစီပါတယ်။ဒါဟာကျွန်တော်လွတ်တော်မှာမင်ကွန်းနားထောင်ရတာအကြိမ်20မြောက်ဖြစ်ပြီးတော့ဒီတစ်ခါအတောက်ပဆုံးအကောင်းဆုံးမင်ကွန်းကိုနားထောင်ရမှာမို့စိတ်ကိုအားတက်စေပါတယ်။လုခလာဇာရီတိုးလာနေတာအမေရိကန်နိုင်ငံအတွက်စီးပွားရေးယုံကြည်မှုတွေပြန်ရလာတာနဲ့အတူအခွန်ခဆိုင်ရာပြုပြင်ပြောင်းလဲမှုကအခုနေရာယူနေပြီမို့ဒါဟာအသွင်ကူးပြောင်းမှုမှာအလွန်ကြီးမားတဲ့ကဏ္ဍကပါနေတာဖြစ်ပါတယ
်။သမရရဲ့နိုင်ငံတော်အခြေပြမင်ကွန်းမှာကဏ္ဍမြက်ကိုခွဲခြားပြောသွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှနှစ်ပေါင်းများစွာအခြေချနေထိုင်တဲ့ဦးထွန်းအောင်ကပြောပါတယ်
။ပထမကပြည်တွင်းရေးအဲ့ဒါသူပြောမယ်။ဒုတိယကနိုင်ငံခြားရေးဆက်ဆံရေးနိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်လို့ထုံးစံတိုင်းပေါ့လေအမေရိက First အမေရိကပထမဦးစားပေးမယ်နော်အမေရိကကောင်းစားလို့ရှိရင်ကမ္ဘာကောင်းစားမယ်အဲ့ဒါမျိုးနဲ့သူကပြောမယ်အဲ့ဒီနိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်လို့ကတော့အမေရိကမှာလာလို့ပါသူပြောမယ်အမေရိကတိုးတက်ရင်ကမ္ဘာတိုးတက်မယ်ဆိုတဲ့ဥစ္စာကိုသူပြောသွားမှာပဲအဲ့ကတော့အဓိကထားပြီးတော့ပြောသွားမှာပဲနောက်ပြည်တွင်းရေးမှာတော့သူကဟိုလူဝင်မှုကြီးကြပ်ရေးကိစ္စမှာဒီတိုင်းဆောက်ရေးကိုသူထပ်ပြီးတော့ပြောမယ်လို့တော့ယူဆတယ်။နောက်ပြီးတော့တရားမဝင်ဒီမှာအခြေချလာနေထိုင်တဲ့လူတွေကို ဒီမှာတော့ဓာကာလို့ခေါ်တယ်လေအဲ့ဒါတွေကိုဘယ်လိုလုပ်ခြင်တွေ့မလဲဆိုတဲ့ဥစ္စာကိုသူပြောမယ်အဲ့ဒါကိုသူအဓိကထားပြီးပြောပါလိမ
့်ဟုတ်ကဲ့အခွန်ပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ပေါ့နော်
ဟုတ်ကဲ့
သူကတော်တော်လေးကိုအားထားနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာတွေပြောမယ်လို့ထင်ပါလဲ
ဒီအခွန်ကိစ္စမှာဒါသူ့ရဲ့အောင်မြင်ချက်လို့သူကပြောနေမိတယ်ဘာလို့လဲဆိုလို့ရှိရင်အမျက်တော်ကွန်ကောက်တဲ့နေရာမှာအများစုကအကျိုးအမြတ်ခံစားရမယ်နောက်ပြီးတော့အရှုပ်အထွေးနည်းသွားတယ်သူပြောတယ်ဒါပေမဲ့ဒီမိုကရေစီဘက်ကပြောနေတာကတတိယမီလီနာကြီးတွေထရီလီနာကြီးတွေအတွက်ကပိုကောင်းစားတယ်လို့ပြောသွားတယ်အဲဒီတော့ဒါကိုသူကပြန်ပြီးတော့ဖိပြီးသူကပြောပါအောင်မယ်။အဲဒါမဟုတ်ဘူး။အခုသူလှုပ်လိုက်တဲ့အတွက်ဒီအမျက်တော်ကွန်ကြီးကအရင်ဆုံးကဆိုလို့ရှိရင်ရှုပ်ထွေးပွေလီရှိတယ်။အခုကနည်းနည်းချင်းသွားတယ်ပေါ့လေသူပြောတာကတော့ကင်ရတာတွေ့ရတာတွေ့သွားတယ်လို့သူပြောပါလိမ့်မယ်
။မင်းကမှသမရကလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရပ်စလုံးကအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းထားကြပါလေ။ဒါအပြင်အလုတ်ကိုင်းစီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာ trillion တန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုတက်တော်အမတ်တွေဘက်ကနေအတည်ပြုပေးဖို့လဲတိုက်တွန်းမယ်လို့သမရအင်ဗျူကပြောဆိုထားပါလေ။ဒါအပြင်မြတ်တာရဲ့ကုန်သွယ်မူဝါဒလိုအပ်ချက်တွေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုလည်းပြောဆိုမယ်လို့ခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့နှစ်လွှတ်တော်နှစ်ရရှိမှောက်သမရမင်းကွန်းပြောကြားခဲ့တော့ဒီမိုကရက်တစ်ပါတီဝင်အတော်များများကမတက်ရောက်ခဲ့ကြပါဘူး။လူဝင်မှုကြီးကြပ်ရေးဆိုင်ရာအခြေတင်ပြောကြားခဲ့တဲ့နောက်မှာဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျော်ဂျီယာကဂျွန်လူးဝစ်၊ကယ်လီဖိုးနီးယားပြည်နယ်ကမက်ဆင်းဝေါ်တာစ်နဲ့ဖလော်ရီဒါကဖရက်ဒရစ်ဝီလ်ဆန်တို့ကသူတို့တက်ရောက်မှာမဟုတ်ကြောင်းပြောကြားခဲ့ကြပါတယ်
။တော်ခင်မျိုးသက်ပြပြသွားတာပါရှင်။အခုလိုဝါရှင်တန် DC ဒေသစံတော်ချိန်ည9:30မိနစ်မှာသမ္မတထရန့်ပြောမယ်သူရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကွန်းကိုအတိုက်ခံဒီမိုကရက်တစ်ပါတီကတုံ့ပြန်မဲ့သူကတော့မက်ဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခန်ကနေဒီဖြစ်ပါတယ်။သူဟာအမေရိကန်သမိုင်းမှာထင်ကရကနေဒီမိသားစုကဆင်းသက်လာသူဖြစ်တဲ့အတိုင်းဒီမိုကရက်တစ်ပါတီဘက်ကတက်လာတဲ့အနာဂတ်ခေါင်းဆောင်တဦးဖြစ်လဲရှုမြင်ခြင်းခံရသူဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်။
ဒီနေ့ညလွှတ်တော်မှာ Republican Party ကသမ္မတ Trump ပြောကြားမဲ့နိုင်ငံတော်အခြေပြမိကွန်းကိုအတိုက်ခံ Democrat Party ဘက်ကတုံ့ပြန်မဲ့သူကတော့အသက်38နှစ်ပဲ Massachusetts ပြည်နယ်အောက်လွှတ်တော်မှာ Joe Kennedy ဖြစ်တယ်လို့သူ့ပါတီကပြီးခဲ့တဲ့ကြာသပတေးနေ့ကကြေညာခဲ့တာဖြစ်ပါတယ်။ခုလိုသူ့ကိုရွေးချယ်မှုနဲ့ပတ်သက်လို့သူ့အနေနဲ့ဂုဏ်ယူတဲ့အကြောင်း Kennedy က Twitter ကတစ်ဆင့်ရေးသားရမှာကျမ၏ပြုစုဆောက်ရှောက်မှုကနေစီးပွားရေးတရားမျှတမှုပြည်သူ့အခွင့်အရေးအစရှိတဲ့ဒီမိုကရက်ပါတီရဲ့လုပ်ငန်းစဉ်တွေဟာအမေရိကန်မိသားစုတွေပေါ်ပေးထားတဲ့ဂရီပြက်ခဲ့တဲ့သမ္မတထရမ့်နဲ့အကွာကြီးကွာတဲ့အကြောင်းလေးသူကရေးသားထားပါလေ။ဂျိုးကနေဒီကိုလူသိသိမများပေမဲ့သူဟာအမေရိကန်တမိုင်းမှာအထင်ကြီးကသမ္မတဂျွန် F. ကနေဒီရဲ့ညီတော်သူအထက်လွှတ်တော်မှပြင်နိုင်ငံတော်ရှိနေချို့ရောဘတ်ကနေဒီရဲ့မိလည်းဖြစ်ပါလေ။သူဟာ Massachusetts ပြည်နယ်ရဲ့လွှတ်တော်အမတ်ဖြစ်ရွေးကောက်ခံခဲ့ရပြီးအရေးချင်းရှိသူပါတီရဲ့တက်တစ္ဆခေါင်းဆောင်တွေဖြစ်နိုင်သူတွေနဲ့တူပါဝင်ပြီးအခွင့်အရေးရရင်အောင်မြင်နိုင်မဲ့သူအဖြစ်လဲနိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြတာဖြစ်ပါလေ။သူဟာကျမကြီးပြုစုဆောက်ရှောက်မှုပြည်သူအခွင့်အရေးနိုင်ငံသားအခြေခံလွတ်လပ်ခွင့်နဲ့စီးပွားရေးတရားမျှတမှုအစရှိတဲ့ကိစ္စရပ်တွေကိုလည်းအလေးထားသူတူဖြစ်ပါလေ။တချိန်ထဲမှာပဲ Republican Party ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သမ္မတ Trump ဓမ္မမို့တွတ်တော်ဥက္ကဋ္ဌ Paul Ryan တို့ကိုလည်းတတိရှိရှိဝေဖန်ရဲသူတူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်က Trump ကျမကြီးပြုစုဆောက်ရှောက်မှုဥပဒေကြမ်းနဲ့ပတ်သက်လို့လေသူကအောက်လွှတ်တော်မှာပြက်ပြက်သားသားဝေဖန်ခဲ့ပြီးသူတံပိုးထားတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစံထားချက်တွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်။
Because the light of democracy not only lays bare our divisions and dissent, but it lights a path to our proudest moments.
Democracy ရဲ့လင်းရောင်ဟာကျွန်တော်တို့နိုင်ငံမှာစိတ်ဝမ်းကွဲမှုတွေသဘောထားမတူညီတာတွေကိုမီးမောင်းထိုးပြသလိုတစ်ချိန်တည်းမှာပဲကျွန်တော်တို့နိုင်ငံရဲ့ဂုဏ်အယူနိုင်ဆုံးလမ်းကြောင်းပေါ်ရှောက်နိုင်ဖို့လေအလင်းရောင်ပြခဲ့တာဖြစ်ပါတယ်။စစ်အတွင်းငြင်းချမ်းစဉ်အတွင်းပြည်သူ့အခွင့်အရေးနဲ့ဒန်းလူအခွင့်အရေးရုန်းကန်မှုတွေနဲ့ပတ်သက်လို့အခြေတင်အငင်းပွားမှုတွေမှာယုံကြည်ချက်ခိုင်မာမှုအကျဉ်းသားတရားပိုရှိမှုပိုးပြီးတော့အင်အားကောင်းတဲ့နိုင်ငံဖြစ်လာရေးကိုဥတီရှေ့ရှုတာဖြစ်ပါတယ်။စိတ်ဝမ်းကွဲပြားမှုတွေရှိတာမှန်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားတွေရဲ့ဘဝခံယူချက်တွေမျှော်မှန်းချက်တွေတန်တိတ်တန်ခိုင်မာမှုတွေပေါ်အခြေခံထားတာဖြစ်ပါတယ်။
Joe Kennedy ha Tinya Stanford Tekaduga Aung Gabinao. Yingjiang Yi Ting Sidna Winda Mudampi, Dominican Republic Ma, Nanja Tan Sang Gebi, Harvard Tekadu Ubri Jangani, Natang Gogu Nigga, Aung Gedu Pipari, Natang Sedongu Sanwai Lama, Massachusetts Bine Aulodo Mapi, Yuiche, Chin Kanya Bi, Swine Ne Kutan Yang Wei Sanya Aulodo Comedi Apawin Pile Tan Sang Nidu Pipari. သူရဲ့အဖိုးဝင်းခွဲတွေဖြစ်ကြတဲ့သမ္မတဂျိုနက်ကနေဒီနဲ့အဖိုးအရင်ဖြစ်တဲ့ရောဘတ်ကနေဒီတို့ပြောကြားခဲ့တဲ့မိကွန်းတွေဟာအမေရိကန်နိုင်ငံရေးသမိုင်းမှာမကြာခဏကိုကာပြောဆိုခြင်းခံခဲ့ရတာဖြစ်ပါတယ်။သူအနေနဲ့ဒီနေ့ညပြောကြားမယ့်သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိကွန်းပေါ်တုံ့ပြန်မှုမှာတော့အဲ့ဒီသမိုင်းတင်တဲ့မိကွန်းအဆင့်ကိုမိနိုင်လိမ့်မှာမဟုတ်တာကလက်ရှိ င်ဖို့လိုအပ်တာဖြစ်ပါတယ်။နှစ်ပါတီပူးပေါင်းဆောင်ရွက်ရေးတိုက်တွန်းဖို့ကိုယ်နိုင်ငံရေးပါတီရဲ့ညွှန်မှန်းချက်ကိုရှေ့တန်းတင်ဖို့နဲ့သမ္မတရဲ့မိကွန်းကိုဝေဖန်ထောက်ပြဖို့ပဲဖြစ်ပါတယ်။ဒီမိုကရက်တစ်အနေနဲ့ကတော့ဒီနှစ်ဆောင်ပေါက်ကာလမှာကြားဖြတ်ရွေးကောက်ပွဲရှိတဲ့အတွက်ကြောင့်လေကနေဒီပြောကြမယ်မိကွန်းမှာထရမ့်ကိုပိုင်ပိုင်နိုင်နိုင်ဝေဖန်နိုင်ဖို့ Dreamers လို့ခေါ်တဲ့ Clear Voice ကနေတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးဖို့နဲ့သူ့ပါတီအတွက်သတင်းမီဒီယာနဲ့လူမှုကွန်ရက်မှာထောက်ခံမှုရရှိစေဖို့ပြောဆိုနိုင်လိမ့်မယ်လို့ Democrat Party ကမျှော်လင့်ထားပါတယ်ရှင်
ဒေါ်လာလာတန်ပြပြသွားတာပါရှင်။သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုအခုကျမတို့အတန်နှွင့်ချိန်အပြီး2နာရီအကြာဒေတာစံတော်ချိန်ည9နာရီမှာထုတ်လွှင့်မှာဖြစ်ပါတယ်။ကျမတို့ VO ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VO ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေအတန်နှွင့်ချိန်နဲ့တပြေးညီနားဆင်နိုင်အောင်လည်းစီစဉ်ပေးထားပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုပြောပြပါမယ်။ဇန်နဝါရီလ30ရက်နေ့မှာပုံနာကျွန်းမြို့နယ်တရချိုရွာနာကကြောက်ထဲမှာကြနေတဲ့ကားထဲမှာမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုးဘိုးမင်းတိုက်ကိုတံရရီနဲ့တေဆုံနေတာတွေ့ရပါတယ်။သူဟာရခိုင်ပြည်နယ်ရဲ့မြောက်ဦးမြို့မှာစူပူစန္ဒပြမှုတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့တာဝန်ချထားခံရသူဖြစ်ပြီးစစ်တွေကိုအသွာလမ်းမှာအခုလိုတေဆုံခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလ16ရက်နေ့ကရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခဲ့တဲ့233နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုအာဏာပိုင်တွေကပိတ်ပင်ခဲ့ရတာကဆလို့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဦးပပိုမင်းတိုက်ဟာစစ်တွေမျိုးကရခိုင်ပြည်နယ်ရုံးကိုလက်ထောက်ညှဉ်းပန်းရေးမှူးအဖြစ်တာဝန်ထမ်းဆောင်ရန်ပြောင်းရွှေ့ခံထားရပါတယ်ဇန်နဝါရီလ30ရက်နေ့မှာတော့သူဟာမြောက်ဦးမြို့ကနေကားနဲ့အလားပုံနှကြုံးမြို့နယ်တဲကတရက်ချူရွာနီးပါသူစီးလာတဲ့ကားကလမ်းဘေးကိုထိုးကျနေပြီးဒဏ်ရာရီနဲ့တေဆုံးခဲ့တာဖြစ်တယ်ဆိုပြီးစစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကဥခိုင်မိုးကပြောပြပါတယ
်ဆုံးတယ်လို့ပြောတယ်ဒီဓာတ်ထုတ်မှုဖြစ်တယ်လို့ပြောတယ်ခင်ဗျာရောင်းဦးနဲ့အုပ်ချုပ်ရေးကအဟောင်းပေါ့ဟိုဥပုပ်ပုံမင်းသိအပြည့်ကြည့်မှလည်းခင်ဗျာဟုတ်တယ်ဆုံးတာကတော့သိကြတယ်ခင်ဗျာဒီဓာတ်ဒဏ်ရာနဲ့ဆုံးနေတယ်ဒါပေမဲ့ဘယ်သူလဲဆက်လဲဘယ်သူပုံစံမျိုးတော့မသိဘူးဒီကားပေါ်မှာဓာတ်ထုတ်မှုဖြစ်တယ်လို့တော့ကြားတယ်ဒီကားကဒီကားကဟိုလမ်းဘေးကိုထိုးရတော့တယ်ပေါ့နော်ဒီဓာတ်တရားသုံးဆက်တယ်လို့ပြောတယ်ညဦးကနေဒီစစ်တွေကိုပြန်လာညဦးကနေကျွန်တော်ကြားထဲမှာပုံတော်ကျောင်းတို့ကြောက်တော်လို့ရှိတယ်ကြောက်တော်ကြော်ပြီးပုံတော်ကျောင်းရောက်မယ်ပုံတော်ကျောင်းပြီးမှဒီကျွန်တော်ဒီပါလေဒီခုနဖြစ်တဲ့တရက်ဆို
မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတိတ်ဆုံးခဲ့မှုနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပုံနှကြုံရဲစခန်းကတော့တိတ်ဆုံးမှုကိုအတည်ပြုပါတယ်။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတစ်လအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုတိတ်ဆုံးခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်။လူဟင်စာဒုက္ခသည်တွေကိုနေရပြန်ပို့ရေးအချင်းစောလွန်နေသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်စုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောပါရယ်။ပမောက်ခရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံခီးစဉ်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာဖေဖော်ဝါရီလ၁ရက်ကြာသာပတင်းနေ့မှာသတင်းစာရှင်းလင်းပွဲရှိကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကြေညာထားပါရယ်။မအင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
နှစ်ပတ်လည်အစီရင်ခံစာပြည့်စုံနိုင်ဖို့မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရတဲ့နောက်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့အထိ9ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပါ Eddie Keys in Twin, Bangladesh Myanmar Nesaka, Coxsack Bazaar ga Rohingya Dukha de Scan တွေ ကို တွားရ ောက် ကြည့် ရှု ပြီး ဒုက္ခ တွေ နဲ့ တွေ့ ဆုံ မေး မြန်း ခဲ့ ပါတယ် Bangladesh နဲ့ Myanmar အစိုးရ နှစ် ရက် သဘော တူညီ ချက် အရ Rohingya Dukha de တွေ ကို အခု January လ နောက် ဆုံး သတင်း ပတ် မှာ စတင် ပြီး Myanmar ဘက်ချမ်း 2 ရက် ပြန် ပို့ ရေး ကိစ္စ မှာ လုံ လောက် တဲ့ ပြင်ဆင် မှု တွေ မ တွေ့ ရ သေး ပေ အချိန် အရ လည်း စောလွန် နေ တဲ့ ကြောင့် Balukali Rohingya Dukha de Scan ရောက် ရှိ ချိန် El Jazeera နဲ့ တွေ့ဆုံ မေး မြန်း ခဲ့ မှာ ယဟီဒီ ကအခု လို ပြော သွား ပါတယ်
I don't think that the situation has really improved in Myanmar. And first of all, where would they go back to?
Myanmar nangan ba ma chein ni ri aman de ga do tet mla de bu lo jama tin ma de. Patama song chak ka ro tru ba nya ko pyan twa ya ma le so le me ko ma tru ye tamwe wan chaung lungan dwe pyet si song song twa ga bi sai pyo tha de kaok be ti nan ni le pyet si kaum mi le. Now tru ye saba sai kwin dwe le song song ga ba de. A ri saba dwe a long tacha nangan dwe si tin po yang cha ga de lo အခု ဆိုရင် သတင်း တွေ ထွက်လာ နေ ပါပြီ သူတို့ အိမ် တွေ ဆုံးရှုံး ရတယ် ဒီတော့ ပြန် လဲ တိဆောက် ရေး ကိစ္စ ဟာ တကယ် ကို ကြီး မား ပါတယ် လူတွေ အနေနဲ့ တခြား ဒုက္ခတွေ စခန်း မှာ ပြန် ပြီး နေ ရတဲ့ ပုံစံ မျိုး မဖြစ် သင့် ပါဘူး
ဒါအပြင် မိုးရသည် ကာလ ရောက်ရှိ လာတော့ မယ့် အချိန် Bangladesh ဘက်ချမ်း က ဒုက္ခတွေ စခန်း တွေ မှာ လူသား ပေး ဒုက္ခ အခြေအနေ ဟာ တဖြည်းဖြည်း နဲ့ ပိုး ပြီး ဆိုးရွား လာ ဖို့ ရှိ နေ ကြောင်း ယဟီဒီ က သတိ ပေး ပြော ဆို ခဲ့ ပါတယ်
What I've seen so far, with just a few days of rain, or even a half a day of rain, we will be.
Yeah, and then you just move on. Tomorrow, need to wake up there, move on. So you can go there. You do that, we go tomorrow. Me and you go to Joya Bushiwale. Now, Lulu, me and you take that day. I go there tomorrow. Me and you Bushiwale. Did you come to the country, ma? Lulu, ha, soup, young, do we near it? Ha, Lulu, you are not. But what, ma? Need it, need it, need time. You don't move, Babu.
ဒါကြောင့် ဒုက္ခတွေ စခန်းတွေ တိုးချဲ့ တိဆောက် ပေးနိုင်ဖို့ နိုင်ငံတကာ အသိုင်းအဝိုင်း အနေနဲ့ Bangladesh အစိုးရကို အကူအညီ ပေးသင့်တယ် လို့ ကုလသမဂ္ဂ အထူးကိုယ်စားလှယ်က တိုက်တွန်းသွားပါတယ် 2019 ခုနှစ် ဩဂုတ်လက ရခိုင်ပြည်နယ် မြောက်ပိုင်းမှာ Asa Rohingya အကြမ်းဖက် အဖွဲ့ကို တံပြန် နှိမ်နှင်းဖို့ မြန်မာ စစ်တပ်ရဲ့ အင်အားသုံး နယ်မြေ ရှင်းလင်းမှုကြောင့် Rohingya ဒုက္ခတွေ 6,500 ကျော် အင်ကြီးချင်း Bangladesh နိုင်ငံဘက် ထွက်ပြေးခဲ့ရတာပါ မြန်မာ လုံခြုံရေးတပ်တွေရဲ့ ပြင်းထန် ဆိုးရွားတွေ လူခွင့်ရေး ချိုးဖောက်မှုတွေကို အရေးယူ အပြစ် ပေးနိုင်ဖို့ နိုင်ငံတကာ အသိုင်းအဝိုင်းရဲ့ ဖိအားတွေ ဆက်ပြီး လိုအပ်နေသေးတယ်လို့ ယဟီလီ ကပြောပါတယ်
I think the international community should do more to pressure
နိုင်ငံတကာ အသိုင်းအဝိုင်းအနေနဲ့ ဖိအားပို့ပြီး ပေးတယ်လို့ ထင်ပါတယ် ကျမတို့ တည်ထားတဲ့ အပြစ် ကျူးလွန်သူတွေ တာဝန်ရှိသူတွေကို အပြစ် ပေး အရေးယူတယ် ဆိုတာ ကျမတို့ တစ်ခါမှ မကြားဘူးသေးပါဘူး ဒီဖြစ်ရပ်တွေ အတွက် အရေးယူ အပြစ် ပေးတာမျိုး ရှိရပါမယ် အပြစ်ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတာဝန်ရှိမှုရှိတယ်ဆိုတာကိုလည်းအများသိဖို့လိုအပ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟာ Bangladesh ခီးစဉ်ပြီးဆုံးပြီးတဲ့နောက် ထိုင်းနိုင်ငံကို January လ 24 ရက်နေ့က နေ 30 ရက်နေ့ အထိတွားရောက်ခဲ့ပါတယ် အဲ့ဒီခီးစဉ်အတွင်း တိုင်းနာအဖွဲ့အစည်းတွေပါဝင် မြမရေးလှုပ်ရှားနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့လည်း ယဟီလီကတွေ့ဆုံဆွေးနွေးခဲ့ပါတယ် ဒါအပြင် January လ 29 ရက်နေ့ တနင်္လာနေ့ကလည်း ထိုင်းမြန်မာနယ်စပ်မှာရှိတဲ့ တိုင်းနာလူခွင့်ရေးအဖွဲ့တွေ ရှမ်းဒုက္ခတွေ စခန်း ကော်မတီ ဝင်တွေနဲ့လည်း တွေ့ဆုံခဲ့ပါတယ် သူရဲ့ခီးစဉ်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံစိုးမျိုးတော်ကကိုရီးယားပရက်စ်စင်တာမှာဖေဗူလာ၁ရက်နေ့ကျရင်ယဟီလီကသတင်းစာရှင်းလင်းပွဲပြုလုပ်မှာပါကုလအထူးစုံစမ်းရေးမှုအနေနဲ့မြန်မာနိုင်ငံကိုလာရောက်ခွင့်မြန်မာအစိုးရကငြင်းပယ်ခဲ့တာနဲ့ပတ်သက်လို့လည်းယဟီလီကသူ့ရဲ့
ထုတ်ပေါ်ပြောဆိုဖို့ဘဲအရာကမှသူ့ကိုတားဆီးလို့ရမှာမဟုတ်ကြောင်းရေးသားဖော်ပြခဲ့ပါတယ်ရှင်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အမေရိကန်သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုအခုကျမတို့အတန်းလွှင့်ခြင်းအပြီး၂နာရီအကြာဒေသစံတော်ချိန်ည၉နာရီမှာထုတ် www.voanews.com မှာဖြစ်စေ၊voa Facebook စာမျက်နှာ voa Burmese news မှာဖြစ်စေအတန်းလွှင့်ခြင်းနဲ့တပြေးညီနားဆင်အောင်စီစဉ်ထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီကနေ 9 နာရီအထိ 32m 32 40 48 အပြင် ဒုတိယနာရီဘက်မှာ silentmeter 190 မှာပါနားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ line 2 စက်ခွန် 19 နဲ့ 25m တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ခါနေပုံလူနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနှာစင်ရဖို့ရှိပြီးအီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။အဲဒီနောက်ကိုသားညို့အစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့
The writer ဒီနောက်နှစ်ယောက်ကလည်းတဲ့လိုက်ရင်းရနေပြီးတော့ set up လုပ်ပြီးတော့အဖန်ကန်တာအဲ့တော့အဲ့ဒါကြီးကဆက်ဆက်နေတဲ့သူ့အနေနဲ့ဆိုတော့ mandate ထဲမှာပါတယ်အဲ့ဒါကို set up ကိုမပါဘူးလို့ရှောက်နေနေတာနည်းနည်းဂလိကလာတော့ဆန်တာပေါ့
Mr. Richardson ရဲ့အရေးနဲ့နိုင်ငံတကာရှုမြင်ပုံတွေကိုဝိုင်းဝန်းဆွေးနွေးထားကြတာပြန်လည်နှာစင်နိုင်ပါတယ်အခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်နိုင်ပါပြီရှင်
Richardson ဟာတာယာစီးမိတ်ဆွေမဟုတ်တကယ်မိတ်ဆွေအစ်စ်ပါလို့ရေးသားထားတဲ့ Frontier ရဲ့ Editor အာဘော်ကိုပြောပြပါမယ်ရခိုင်အရေးအကြံပေးအဖွဲ့ကနေအမေရိကန်နိုင်ငံရေးသမား Mr. Bill Richardson နှုတ်ထွက်သွားပြီးတဲ့နောက်ရခိုင်အရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကပဲနိုင်ငံတကာတိုင်ဝမ်ရဲ့ဝေဖန်သံတွေထွက်လာပြန်ပါတယ်။သူကနှုတ်ဆက်ထွက်သွားတာမျိုးမဟုတ်ဘဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုခေါင်းဆောင်မှုရည်သွေးမပြည့်ဘူးလို့စွပ်စွဲခဲ့ပြီးအစိုးရမူဝါဒအတွက်ရှေ့ဆောင်ကြွေးကြော်စည်းရုံးနေတာထက်ဘာမှမပိုဘူးလို့လည်းဝေဖန်ပါတယ်။ဒေါ်ဆန်းစုကြည်နဲ့အကြက်ရုပ်ကြစဉ်ကာလတခြားလုံးမိတ်ဆွေတွေဖြစ်ရှိလာခဲ့တဲ့သူတို့နှစ်ဦးကြမှာရိုက်တာသတင်းတောက်နှစ်ဦးကိစ္စကို Mr. Richardson တင်ပြလာပြီးတဲ့နောက်အခုလိုဆက်ဆံရေးတင်ပါခဲ့ရတာပါဒီကိစ္စဟာဒေါက်တာကိုဖီအာနန်အကြံပေးအဖွဲ့ရဲ့အစီရင်ခံစာမှာပါတဲ့မှားယွင်းတဲ့မမှန်ကန်တဲ့သတင်းမျိုးတွေပပျောက်ရေးအတွက်အပြစ်အဝါဖွင့်လင်းမြင်သာမှုရှိရေးဟာအကောင်းဆုံးအကျိုးပြုနိုင်တဲ့လမ်းဖြစ်ကြောင်းဖော်ပြချက်အရာနဲ့ရခိုင်ပြည်နယ်အတွင်းသတင်းသမားတွေကိုအပြစ်အဝါနဲ့ပုံမှန်သတင်းယူခွင့်ပေးဖို့အကြံပြုချက်အရရိုက်တာသတင်းတောက်နှစ်ဦးကိစ္စဟာသူတို့အကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့မသက်ဆိုင်ဘူးလို့မပြောနိုင်တဲ့အကြောင်း Mr. Richardson ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအောင်မြင်တာကိုမြင်လို့တဲ့မိတ်ဆွေနိုင်ငံတွေကဘာတလွှားမှာအများပြားရှိပါတယ်။ရခိုင်ရေးကင်တွယ်ဖြစ်ရှင်းရမှာလည်းမဟုတ်ဘဲဒီမိုကရေစီအသွင်ကူးပြောင်းရေးတစ်ခုလုံးကိုအောင်မြင်စေချင်ကြတာဖြစ်ပါတယ်။တခါတရံမှမကွယ်မဝက်ပြောတဲ့မိတ်ဆွေမျိုးလိုအပ်ပါတယ်ဒါဟာမလို့တမျိုးလို့တမျိုးပြောတဲ့မိတ်ဆွေလို့အတိတ်ပဲမသက်ရောက်ပါဘူးပွင့်ပွင့်လင်းလင်းပြောချလိုက်တာကအမုန်းမခံခြင်းလို့တိတ်တိတ်နေတာတော့ပူပီးပိဆိုင်ရပါတယ်ဆိုတဲ့အဲရီတာအာဘော်ကို Frontier Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင် Asia Time Online သတင်းစာကတော့ဒေါအောင်ဆန်းစုကြည်ဘယ်မှာရက်တည်တာကဆုံးရှုံးမှုအများဆုံးဖြစ်မလဲဆိုတဲ့မေးခွန်းကိုခေါင်းစဉ်တက်ပါတယ်ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မင်ကွန်းမှာသမရဦးထင်ကျော်ကစစ်တပ်ကရေးဆွဲတဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ရည်ရွယ်ကြောင်းပြောခဲ့တာဟာ2020ရွေးကောက်ပွဲအတွက်စတင်မဲဆွယ်လိုက်တာဖြစ်ပါတယ်။မဲဆန္ဒရှင်တွေကိုပေးထားတဲ့ကိရိယာလွန်ခဲ့တဲ့2နှစ်စတင်အာဏာရကလေးကအောင်မြင်အောင်ဆောင်ရွက်ပေးနိုင်ခြင်းလည်းမရှိခဲ့ပါဘူး။အာနာယ NLD ပါတီဟာအရင်တုန်းကပြောထားတဲ့ပြည်နယ်တစ်ခုချင်းစီရဲ့ဝန်ကြီးချုပ်တွေဟာပြည်သူကရွေးကောက်တာသာဖြစ်ရမှာဖြစ်ပြီးပြည်ထောင်စုသမရကရွေးကောက်တာမဖြစ်စေရဘူးလို့ဆိုထားပေမဲ့လည်းသမရရဲ့အထူးလုပ်ပိုင်ခွင့်အာဏာကိုဗဟိုချုပ်ကန်မှုဆက်ပြီးရှိစေမယ်စစ်တပ်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာမြုပ်နှံထားပါတယ် NLD ပါတီကရခိုင်နဲ့ရှမ်းပြည်နယ်ကဝန်ကြီးချုပ်တွေကိုသူ့ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်ခဲ့ပါတယ်လူမျိုးစုကိုအခြေခံတဲ့ပါတီလေးတွေကြားမှာ NLD ကိုထောက်ခံသူစစ်တပ်ဆန့်ကျင်သူစသဖြင့်ကွဲပြားမှုတွေကြောင့်စစ်တပ်နဲ့ဆက်ဆက်နေတဲ့တိုင်းရင်းသားပါတီတွေက2010မှာအနိုင်ရပြီး NLD ကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်။ဒီသင်ခန်းစာကြောင့်2020ရွေးကောက်ပွဲမှာ NLD အပါအဝင်လူများစုဗမာပါတီတွေကိုရင်ဆိုင်ရှင်ပြိုင်ဖို့တိုင်းရင်းသားပါတီငယ်တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပေါင်းစည်းလာကြပါတယ်။လောလောဆယ်ကရင်၅ဖွဲ့က
ကျွန်တော်တို့ရဲ့ပြည်သူ့ကျန်းမာရေးအဖွဲ့ကတော့ကြားနှစ်ဖွဲ့နဲ့ကချင်သုံးဖွဲ့ပါတီတွေပူးပေါင်းသွားကြပါတယ်ချင်းပါတီ၅ခုကလည်းလာမယ့်ရွေးကောက်ပွဲမှာလွတ်လပ်စွာပူးပေါင်းပြီးအရွေးခံကြဖို့သဘောတူထားကြပါပြီအခုလိုတိုင်းရင်းသားပါတီတွေရေပန်းစားလာမယ်ဆိုရင် NLD ပါတီဟာအရှုံးကြီးရှုံးမဲ့အခြေစိုက်သွားနိုင်ပါတယ်ဆိုတဲ့အကြောင်းသတင်းဆောင်ပါကို Asia Time Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
American style Indian to English things are to la la tanga season pocha pita variation.
Dinibne, Timbiame, idiom atonga.
2020 hindsight.
Pibare, Salumonga, 20 suragaro, Gananisegu sura, Torashimia diva. H-I-N-D, hind garo, now pe, S-I-G-H-D, side garo, seku amin, suro, so great who need, die, dibe garo, nese, nese, nauku, piaminabo. Nese, nese, lu, suyama, bagu, so luvali, lu, dorashimia, tijin, jamaba. Ludwe, nesi, agu, nesi, siawinuga, santa yama, nese, suyin, lunga, abdinga, akauna, go, suda, pipari. Nesi, nepe, suro, Bebeko, nyabeko, yinyom pyora mulu, nasegu, naka tabi pyora pibari. Hindsight suragaro, nauku, piamina, pian sinzara, suro. Idiom adibega, go loke ragu, lo dungaro, manelu, tingebime. Nauma didichaja, amin shinshine, pian sinza, chideka. Dilu lula yino, gaundalu, sinza mbida. Jumaru miyama, lumai nauma, naumdaya, sure, skalu boshi.
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper. He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
Hindsight.
Talala dan season pocha be ni de American style Indian tong English tengan za ko na sin le la ke ja ara ba shin. Akhu ro ko ta nyun u season thau lwin pe ga de inga ni nya dai yai le hlain swin ni kan a season ko pyan pi ro na sin ja ya au ma shin.
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စအနေနဲ့ဒီနိုင်ငံတကာအမြင်မှာအမေရိကန်ပြည်ထောင်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှုဟောင်းဘယ်ရစ်ချစ်ဆန်နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ကြောင့်မှာစကားချစ်တင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအစိုးရဘက်နဲ့ Mr.
Richardson
ကူဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်တော့အလောက်ထိထိခဲ့သွားနိုင်ပါလေခင်ဗျာအမေရိကန်မှာနာမည်ရတဲ့မီဒီယာပေါ့ငကိုရှိတာပေါ့နော်ဒီဂျူပါရုံနော်ဆိုမြောက်ကိုရီးယားတို့အဲ့မှာလွတ်မြောက်ရေးတွေဒီဂျင်းနာလွတ်မြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့တိတိသူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ်အဲဆိုတဲ့ဟိုဟာ
ဟာအနောက်လက္ခဏာပေါ်သေးတယ်စံတရားပေါ်မြန်မာပြည်နဲ့ပတ်သက်လို့ရှိရင်စံတရားတွေအဲ့ဒါတွေပိုးစီတာနောက်တန်းကြီးရဲ့အနေထားပေါ်ခုနပြောတဲ့သူကဒီအနောက်နိုင်ငံတွေယူအခုလက်သမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်ဝမ်နဲ့မြန်မာမယုံမှုဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ချူလီတော်တင်တော့အနောက်လက္ခဏာပိုးစီတာပေါ့ကုစေဝင်းဒီလိုင်းပေါ်မှာခဏနေပြ
ပြောဆိုချက်တွေရှိပါတယ်။သူသဖြင့်ကတော့ Mr. Richardson ဟာသူ့ပေးထားတဲ့ mandate ထက်ကြော်ပြီးလှုပ်ဆောင်နေဆိုတဲ့ကိစ္စပေါ့နော်။ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျ
။သူကိုယ်တိုင်အပြောရတော့ရာဒီအကြံပေးဖွဲထားတယ်ဒီနောက်ဒီနှစ်ကိုမချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်။ဒီ Kofi Annan ရဲ့ဒီဒီအကြံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်မယ်လို့သူကမျှော်လင့်ပြီးတော့မှဟိုလှုပ်ဆောင်တာပေါ့။အဲ့တော့အခုအချိန်ကြီးကြည့်ရတာကဒီအစိုးရကနေရွေးချယ်ပြီးတော့ခန့်အပ်ထားတဲ့ဒီအကြံပေးအဖွဲ့ကြီးရဲ့အကြံပေးအဖွဲ့ရဲ့အစီအစဉ်ကတမန်တမန်ကြမှာမဟုတ်ဘူးခြေရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အဓိပ္ပာယ်သွားရောက်သွားတယ်လေ
တဖက်ကလှည့်မိချင်းပါလေခုနကကုနိုင်အောင်ပြောသွားတဲ့အထင်မှာဒါကသူတို့ရဲ့ယုံကြည်ဒီကောဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စေရဆိုရင်တဖက်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတဖက်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျ
နခိုးလေးကဒီကိုဖီအနန်ကော်မရှင်နဲ့ကစပြီးတော့မှအထူးသဖြင့်စစ်တပ်ပေါ့နော်ဒီဟိုအမြင်အဖျင်သိကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံတယ်လည်းဟိုကော်မရှင်နဲ့ဖွဲ့ပြီးတော့ဆစ်ဆေးတာလည်းရှိရအခုနောက်ဆုံးမြောက်ဖြစ်တဲ့ကိစ္စမှာလည်းသူနည်းသူခံတယ်ဆစ်ဆေးတာလည်းရှိတာပေါ့ဆိုတော့အဲ့မှာမှပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့နော်တရားမျှတမှုပြည်နယ်နဲ့အထင်နဲ့ဒီဂျားတွေကလူဟလာဟိုစုံရဲစစ်ဆေးမှုလူတွေလို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်အခြေအနေနေသားကိုနားမလဲဘူးလူဝင်ကြပင်လေးကိစ္စတွေကိုနားမလဲဘူးတစ်ဖက်သက်ဆူဆူပြောနေဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေလေအဲ့ဒီကွာဟမှုကပုံပြီးကြီးနေလေဒါဗမာပြည်နဲ့ပတ်သက်လို့တရင်မှန်ရာကြီးလွတ်လပ်တဲ့ဒီဒီတရားမျှတတဲ့ဒီသတင်းစီဖော်ဖော်ဆိုတဲ့ပေါ်တိုရီဆိုတဲ့ကမတက်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပုံပြီးတော့မှဖြစ်တယ်မှုတွေမယုံကြည်မှုတွေပုံပြလာလေဖြစ်တယ်လို့တကယ်နေစားမှာပဲအသေးစားလူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု Bill Richardson ဆိုလို့ရှိရင်လည်းဒါဟို CIA နှိပါလောက်ကြောက်ခံတဲ့အနေအထားမျိုးကြီးဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေဟိုကဘာကြီးနဲ့ပေါ်ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့အမှန်ဒီအခြေအနေကပုံပြီးတော့ဝေးကွာလာသလိုကြုံကျင်မှုတွေတန်ကြရတယ်ပုံပြီးတော့ဟိုတန်ကြရတယ်ပုံကြီးလာပြီးတော့ကြုံကျင်မှုတွေလည်းပုံလဲလာတဲ့သဘောမျိုးဖြစ်
ဟုတ်ကဲ့ခင်ဗျဒေါက်တာနိုင်အောင်ဒီလိုင်းပေါ်မှာနေပြပါဦးခင်ဗျကျွန်တော်ကုစိန်ဝင်းကိုတစ်ချက်မေးချင်ပါလေဒေါက်ဘီရစ်ချက်ဆန်ကသူပြောတဲ့ထဲမှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့အခါမှာစကားချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျမြန်မာဆွေးနွေးဘက်ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူ့ကော်မရှင်ရဲ့မန်ဒိတ်နဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူ့ကိုက်တော့မှမဟုတ်ဘူးဆိုပြောပါတယ်အဲ့တော့ Bill Richardson ကပဲတကယ်သူ့မန်ဒိတ်ကိုကျော်လွှတ်သွားတဲ့သဘောရှိလားဘယ်လိုမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါတယ
်ဒီ COVID and Commission ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်လပ်ခွင့်ကိုပေးဖို့တင်တယ်တရင်သမားတွေဒီကိုဟိုအတားအဆီးမရှိတရင်ရှိခွင့်ပြုတင်တယ်အဲ့တော့ဒီအားရရဆက်ဆက်မှုရှိတယ် writer ဒီနောက်နှစ်ယောက်ကလည်းတဲ့င်းလိုက်ရင်းရနေပြီးတော့အဖမ်းခံရတာနော်အဲ့မှာမှဆိုဆိုဘောကပြပြီးတော့ set up ဒီ talk set up လုပ်ပြီးတော့အဖမ်းခံတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတယ်အဲ तू ကသူ့အနေနဲ့ဆိုတာ mandate ထဲမှာပါတယ်အဲ့ဒါကိုဟိုဒီဆက်ရကိုမပါဘူးလို့ရှောက်နေနေတာနည်းနည်းကလေးကလာတော့ဆန်တာပေါ့နောက်ဆက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေတော့သာသီကြီးကိုယ်တိုင်လေအဲဒီဒီအကြံပေးဖွဲ့ကိုခေါ်ခဲ့တာနော်အဲ့တော့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်တော့သုံးကြီးဆိတ်ရှုပ်ခွေးတာပေါ့သူလှုပ်ချင်တဲ့သူ့အချင်းနဲ့မရှင်တဲ့အချိန်နေနဲ့အကန့်တတ်ဒီဓာတ်လေးတွေမှာသူဆိတ်ရှုပ်ခွေးမှုတွေဖြစ်ပြီးတော့ဒါမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမှုလိုမယ်လို့ထင်တယ်နောက်ပြီးအလားလာကတခြားသောကော်မရှင်မန်ပါလေးပါထိခိုက်မဲ့အနေထားရှိတယ်နောက်မေကွန်းတစ်ခုကဒီသတင်းလွတ်လပ်ခွင့်ကပါလို့ပါလေတကယ်ဟိုတကယ်ပြီးပါလားဒီလိုပဲ set ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုံးပြီးထားပြီးတော့သွားမှလာဆိုတဲ့ဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်နိုင်အောင်ဥစေဝင်ဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်နေလျက်ကျွန်တော်ပြေးကြပါလေအရင်ဆုံးဥကိုခေမောင်လင်းကိုဖိတ်ခေါ်ကြပါလေခင်ဗျာကိုခေမောင်လင်
းဘာမှမရှိဘူးရဲနေရတာဒီဘယ်လိုမှမကြောက်ဘူးအားလည်းနေရတယ်နိုင်ငံအတိုင်းအတာပေါ်ပုတ်ပုတ်ကိုရအဲတန်းဒီဒီကနေ့ရုပ်ချက်တွေအဝိဇ္ဇာနဲ့အဆုံးမဖြစ်နေပါလေအဲအဲ့လိုမျိုးကလည်းနိုင်ငံတွေအမေရိကန်တွေကလည်းဒီလိုရအောင်ခဏနေဖြစ်နေတယ်ကလည်းဒီနိုင်ငံကြီးတွေကအတန်းမှန်ဖြစ်တဲ့လူတွေဆက်နေပြီဒီမှာနေရရင်လည်းရရအရွယ်ဒီလိုကြည့်နေလို့ရတယ်ဒီမှာနေကြတဲ့အရွယ်ဆိုးရတာရှိတတ်ပါတယ်ဒီမှာနေရအစရမှုဖြစ်တယ်အရင်အစရမှုဖြစ်တယ်ဒီလိုဆိုရင်ဒီနေ့အခုဒီလိုမျိုးတွေနေတော့အော်နေပြီးတော့အဲ့ဒီအခါကဆက်ရင်းများတွေအရင်ကတည်းကဖြစ်နေလာတယ်ဒီမှာနေရရင်လည်းရရအရွယ်ကျန်တဲ့တော့လို့ပြောရတယ်
ဟုတ်ကဲ့ခင်ဗျာအဲ့ဒါကကိုခမောင်လေးအမြင်ဖြစ်ပါတယ်နောက်တူကျွန်တော်တော့ရှင်တူလှည့်ပေးခြင်းပါတယ်ကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကြာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ရက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချို့ပြည်သူပြည်သားရဲ့အချို့ဦးထိပ်ပန်းဆင်းရမယ်ဒို့သီးမဟုတ်နိုင်ငံအချို့နဲ့တိုင်းသူပြည်သားတွေရဲ့အချို့စည်းဝါပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တထဲဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံကောင်းတွေဖြစ်လာနိုင်ငံကောင်းတွေစစ်စစ်ဖြစ်ဖို့ဆိုရင်အဲ့လိုတသားကြတဲ့ရာခိုင်နှုန်းရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့ဆန်းစုကြည်က60ရာခိုင်နှုန်းလောက်ရှိလာတယ်ပေါ့နော်အရင်တော့50ရာခိုင်နှုန်းတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါကကျွန်တော်94ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါဗမာပြည်ရအောင်ဟာလို့ဆိုတော့အေးဗမာပြည်ဟာမင်းတို့ကွန်မြူနစ်လားဟာမဟုတ်ဘူးငါတို့ကဆိုရဟာဆိုရှယ်လင်းနဲ့ကွန်မြူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ဟာအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိတယ်။ဒီလိုပဲအခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟာလားဟိုအော်အားဆိုလို့ရှိရင်လည်းဟာနော်ရီရှာဆန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စိတ်အဆိုးရနဲ့မကင်ဘူးဟာဗမာပြည်ဟာကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့အခွင့်အရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်ဟိုဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုတယ်ဆိုတော့အဲ့တော့သူတို့တွေးဝင်တွေးနေနဲ့ကျွန်တော်တို့တွေးဝင်တွေးနေနဲ့ဟာဟိုတခြားစီဖြစ်တယ်ဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကကိုကကျင်းကြောင်းတိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေမယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာကြသူပြုတ်လုပ်နေတယ်လို့ပဲမြင်တဲ့အတွက်သူ့ရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကမောင်လင်းရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုကမောင်လင်းကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံကြီးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုဒီထောက်ပါလေကိုနေဦးလင်းကတော့ဒေါက်တာဆွေကြည်ကူလို့လောက်တာကိုသူနားလဲရပါတော့ကျွန်တော်ဒေါက်တာနိုင်အောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တစ်ခုမေးချင်ပါလေအဓိကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါက်ဆန်တကူလို့ရစ်ချဆန်လောက်သွားတဲ့ကိစ္စဒေါက်ဆန်ဆူချီပေါ်မှာခုနကကိုတော်တော်နေအောင်လို့ဆွေးနွေးသွားတဲ့မှာဒီပုံရိပ်သွားပြီးတော့ထိခိုက်စီရနော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင်မစ္စတာရစ်ချဆန်အနေနဲ့ဒီတန်မာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေရအောင်မကောင်းဘူးလားခင်ဗျာသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုံလျာပူးပေါင်းပြီးတော့လုတ်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းစီပုံနဲ့ဖြေထုတ်တိုင်းမဲ့နီလောင်ကိုရှာမရနိုင်ဘူးလား
ကိုကြီးအနမ်းနဲ့စပြီးတော့နော်အခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးမျောလင့်ကြတယ်လို့ကျွန်တော်ထင်တယ်။အခုနပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့လည်းဟိုအဲ့မန်ဒိတ်ကဘာစီမံမှုတွေလဲ။အော်ဆိုတော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းပူကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အာဥစ္စာနဲ့ပါလာလို့ထင်တယ်။နောက်တော့ဆန်းစုကြည်ရလည်းနိုင်ငံတကာဒီအကြံဉာဏ်တွေနဲ့အကူအညီနဲ့ကြည့်ရှင်းရမယ်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနဲ့စပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြေရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအင်အားတစ်ခုလေးနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုလေးနဲ့ကျွန်တော်တို့ဖြေရှင်းလို့မရနိုင်ဘူးပေါ့နော်။အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်နေပြီးပြန်မယ်ကိစ္စတွေနောက်ထိုက်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုတ်ပြုတ်ထောင်ပြရမှာလေ။နောက်ဒီရှိနေတဲ့ဒီခိုင်နဲ့တင်းဒီသားတွေကမှခုနပြောတဲ့ဒီပြန်လည်နိစ္စအောင်လုပ်ပြရမယ်အစားရှိတယ်ပေါ့။အဲ့လိုကိစ္စတွေအလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်။
တော့အဲ့ဒါတွေလုံနိုင်မှုတွေနိုင်ငံတကာရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတော့ကျွန်တော်လူကိုလိုအပ်နိုင်မလို့တင်တယ်အဲ့ဒီအတွက်လည်းစူးစမ်းကြတာပဲဒါပေမဲ့ဟိုအဲ့စူးစမ်းတဲ့ခေတ်ကမှမှဒီအမေရိကန်ဘက်ကဒီတယောက်ကအလုပ်ဖြစ်သွားရဆိုလို့ရှိရင်ကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ရှိရင်နဂိုရီးယားလည်းတက်မှတ်ထားတယ်အခုပါနေတဲ့လူတွေလည်းအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့ရှင်းဆက်ပြီးတော့မှပူပေါင်းဆောင်ရည်ပုံဝေးသွားနိုင်သလားအဲ့ဒါပြန်ကြည့်တယ်မှာပဲခုနကရှင်းစံဖြစ်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့လားဗမာပြည်တွေကနေတုံ့ပြန်မှုတွေကလည်းခုနပြောသလိုပေါ့နော်ဒေါ်စုဒေါ်ဆွန်ကျတာကိုမျိုးပြီးထောက်ခံရင်းရှင်းစံမပါလားကောင်းပါလေဆိုတော့ဓမ္မဝေးဖြစ်သွားတဲ့ခါကျတော့ခုနပြောနိုင်ငံတကာနဲ့အမောဆွေဆံကြတော့ပုံပြီးတော့နှိကွေးသွားမယ်ထင်တယ်တပြန်တည်းမှာစိုးကျိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်လမ်းမတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ဘုံကိစ္စနဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားရောင်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတော်တော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြဖြစ်လာနိုင်တယ်
။ကိုစိန်ဝင်းကိုမေးချင်ပါတယ်ခင်ဗျာ။မစ္စတာရစ်ချတ်ဆန်ကအခုနောက်ပိုင်းမှာတင်ငရကဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်။ပြောနေတဲ့အထက်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်။ပြောနေတာဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖြစ်ရတီကိုဖုံးကွက်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့ Mr. Richardson လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲ Mr. Richardson ပြောနေတယ်လို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိကြပါမယ်
နမတိချက်ကတော့ဒီ Richardson ကဒီတော်စံသူကြီးရဲ့ democracy ဒီရေရုံးကမှုမှာထောက်ခံတဲ့ဒါဆိုသူရဲ့တငယ်ချင်းရဲ့လို့ဟိုเนาะတကယ်အမေရိကန်ပေါ့အမေရိကန်ရဲ့အမကမိတ်ဆွေတွေပေါ့အဲ့လိုမျိုးဖြစ်ခဲ့ဒါပေါ့အခုတကယ်အန်ပေါ့เนาะပြောင်းပြန်ဖြစ်သွားတဲ့အနေအထားအဓိကတော့ကျွန်တော်မြင်တာကမူကြီးပေါ်မှာအဓိကကွဲတာပါဒီရေးကိုဘလို့ကင်လဲဆိုတဲ့အမှုအပေါ်မှာပါတင်တဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမူကြုံကြည့်မှုတွေပေါ်မှာလာပြီးတော့ပွဲပြားခြားနားသွားတာဒီ
ကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမျှကြည့်ပါတယ်ခင်ဗျာအခုလို့မစ္စတာရစ်ချတ်ဆန်နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘလောက်ထိဂရက်တီကြီးလာနိုင်လဲခင်ဗျာအထူးဖြစ်အနောက်နိုင်ငံအမေရိကန်ပေါ့အမေရိကန်နိုင်ငံဘက်ကပေါ့
ဘာဘာတခုကခုနကစောပန်းပြောသလိုပဲအခုအချံပေးလို့ခန့်တာရဲ့ဒီကော်မရှင်ပေါ့ကော်မရှင်ရဲ့ဒီ credibility ပေါ့နော်သူရဲ့ဒီအနေအထားကအများကြီးကိုအားနည်းသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြည့်နေတဲ့အခါကျတော့အဲ့ဒီဘက်ပိုင်းမှာလည်းအားပြောက်သွားနိုင်လေနောက်အထူးသဖြင့်ဒီဂျိုဟိုဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီဒီလိုမျိုးဖြစ်တဲ့အဥ္စာတွေကိုလုံဆောင်တာစစ်ပေါ့နော်အဲ့တော့ဟိုတော့အောင်ဆန်းစုကြည်နဲ့ဒီအဝမှာဒီဟိုကာကွယ်ပြီးတော့လုံဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ operation ကိစ္စဖြစ်သွားတယ်ကြတော့အတော်ဆန်းကြီးကိုယ်တိုင်လည်းဒီလိုသဘောထားရှိပါလားဆိုတော့တန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂကနေပြီးတော့တောင်းဆိုနေတဲ့ဒီဟိုဒီဆုံးမစစ်ဆေးကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့ဝန်ငံမှာမာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖျားရည်ရပုံများလာနိုင်တာပေါ့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်အချိန်လေးစစ်တော်လို့ပါပါဝင်ဆွေးနွေးပြတဲ့ဒေါက်တာနေအောင်နဲ့ဦးစင်ဝင်းကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ဒီမှာပဲဂျန်နာဝယ်ပြပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ညစဉ်ခရရတာဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့မနေ့ကအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဇန်နဝါရီလ20ရက်ညနေနောက်ပိုင်းကတတက်ရရဝတ်ဆင်ထားတဲ့အမျိုးသားတွေဟာကဘူး Intercontinental Hotel ရဲ့စားတောက်ဆိုင်မှာညစာစားပြီးနောက်ထိုင်ခုံကနေထပြီးသူတို့ရဲ့ rifle ဒဏ္ဍာရီကိုထုတ်ပြီးတော့လူတွေကိုစတင်ပစ်ခတ်ခဲ့ကြပါတယ်အဲ့နောက်ဇင်းတန်လက်တလျှောက်ဝင်ထွက်ပြီးအထူးသဖြင့်နိုင်ငံသားတွေနဲ့အာဖဂန်အစိုးရတာဝန်ရှိသူတွေကိုပစ်သက်ဖို့အတွက်လိုက်ရှာကြပါတယ်။နော်ဝေတပ်ဖွဲ့ရဲ့ထောက်ကူနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကဒီစီးနင်းမှုကို18နှစ်အကြာမှာအဆုံးသတ်နိုင်ခဲ့ပြီးအကြမ်းဖက်သမား6ဦးကိုပစ်တားနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ထိအကြမ်းဖက်သမားတွေကလူ22ဦးထက်မနည်းကိုတတ်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အာဖဂန်နိုင်ငံသားတွေအပါအဝင်တည်ဆုံသွားခဲ့ရတဲ့ဒဇာခံတွေဟာအမေရိကန်၊ယူကရိန်း၊တောင်အာဖရိက၊ဂျာမနီGreece, Kazakhstan နဲ့ Venezuela နိုင်ငံသားတွေပါဝင်ပါတယ်။ဒီတိုက်ခိုက်မှုကအများသိရှိထားပြီးသားအကြမ်းဖက်တိုက်ခိုက်မှုပုံစံရဲ့အစိတ်အပိုင်းတစ်ခုပါ။
လွန်ခဲ့တဲ့လပေါင်းများစွာတုန်းကအာဖဂန်နိုင်ငံသားတွေနိုင်ငံခြားသားဧည့်သည်တွေနဲ့တွေ့ဆုံစကားပြောလို့ရှိတဲ့စားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေနဲ့ဟိုတယ်တွေကိုတာလီဘန်တွေတိုက်ခိုက်နေကြတာပါ။တာလီဘန်တွေဟာအာဖဂန်နစ္စတန်နဲ့အာဖဂန်ပြည်သူတွေကိုကမ္ဘာလူမှုအတိုင်းဝိုင်းကနေအထီးကျန်သွားအောင်အာယုံဆိုင်လှုပ်ဆောင်နေတာဖြစ်တယ်လို့ပြည်သူတွေအပေါ်ပြစ်ဒဏ်ပေးတဲ့သဘောနဲ့သူတို့ရဲ့လိန်လယ်လှည့်ဖျားတဲ့အတွေးအခေါ်ဖြစ်တဲ့တိတ်ကိုဆိုးဝါးတဲ့အကြမ်းဖက်မှုတွေကိုအသုံးပြုနေကြတာဖြစ်ပါတယ်။အာဖဂန်ပြည်သူတွေကပုံမကောင်းမွန်တဲ့လူမှုအတိုင်းဝိုင်းတိဆောက်ဖို့နဲ့ပုံမငြိမ်းချမ်းသာယာတဲ့ဘဝနေနိုင်ဖို့အတွက်တာလီဘန်တွေကငြင်းပယ်နေတာဖြစ်ပါတယ်။ Intercontinental Hotel တိုက်ခိုက်ခံရတာကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုံချတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်မှာပြောဆိုထားပါတယ်။အာဖဂန်ပြည်သူတွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကနိုင်ငံသားတွေပဲဖြစ်ဖြစ်တိုက်ခိုက်မှုအတွင်းအသက်တွေဆုံးခဲ့ကြရတဲ့သူတွေအားလုံးအတွက်ဝန်ထမ်းရကြောင်းအသက်ခံရတဲ့သူတွေရဲ့မိသားစုနဲ့မိတ်ဆွေတငယ်ချင်းတွေအတွက်လည်းလွန်စွာစိတ်မကောင်းဖြစ်ရသလိုထိခိုက်ဒဏ်ရခဲ့တဲ့သူတွေအလင်းအမြန်ပြန်လည်နေကောင်းလာဖို့ကိုလည်းဆန္ဒပြုကြောင်းဝန်ကြီးတီလဆန်ကပြောပါတယ်။တိုက်ခိုက်မှုကိုတတိရှိစွာခုခံတိုက်ခိုက်ခဲ့ကြတဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ကိုလည်းအမေရိကန်ကချီးကျူးသလိုဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အာဖဂန်အနာပိုင်တွေကိုကျွန်တော်တို့ဆက်သွယ်ထားပြီးဖြစ်တယ်လို့လည်းဝန်ကြီးတီလဆန်ကပြောပါတယ်။တာလီဘန်တွေကဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုထားပြီးအာဖဂန်နစ္စတန်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်နေကြတဲ့အာဖဂန်နဲ့နိုင်ငံခြားသားအမှုတန်းတွေကိုစန့်ကျင်တိုက်ခိုက်တဲ့အကြမ်းဖက်အဖွဲ့တွေရဲ့အကြမ်းဖက်ရေးလှုပ်ရှားမှုကိုရှုံချကြောင်းလဲဝန်ကြီးတီလဆန်ကပြောပါတယ်။အမေရိကန်အနေနဲ့အာဖဂန်အစိုးရအာဖဂန်ပြည်သူတွေနဲ့အတူယက်တီကြောင်းသူတို့နိုင်ငံကြီးပွားတိုးတက်ရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်အာဖဂန်တွေရဲ့ကြိုးပမ်းအားထုတ်မှုအပေါ်ထောက်ပံ့ကူညီသွားဖို့ကျွန်တော်တို့ခိုင်မာစွာယက်တီစေဖြစ်တယ်လို့ကာဘူးမြို့မှာတွေ့ရတဲ့ဒီလိုအကြမ်းဖက်မှုမျိုးအတွေ့အာဖဂန်နစ္စတန်အပြင်ကမ္ဘာပေါ်ကဘယ်နေရာမှာမှနေရာမရှိကြောင်းလဲနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးဗီဒီယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်စာဆောင်ကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့ညပိုင်းမှာတော့အမေရိကန်သမ္မတထရန့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကွန်းကိုအကျမတို့အတန်လွှင့်ချိန်အပြီး2နာရီအကြာဒေတာစံတော်ချိန်ည9နာရီမှာထုတ်လွှင့်ပေးမှာပါ VOE ရဲ့ website လိပ်စာ bamis.voanews.com ကဖြစ်စီ VOE ရဲ့ Facebook စာမျက်နှာ VOE Bamis News ကနေပြီးတော့ဖြစ်စီအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုပုဒ်တဟူးနှစ်မနေ့ပိုင်းထိတ်ကန်းရောက်နေတဲ့သတင်းကြေညာကို Talking မြတ်တက်ကပြောပြပါမယ်ရှင်
။မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်ကာနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာတော်တော်နှစ်ရက်ရှိမှနိုင်ငံတော်အခြေပြမင်းငုံးကိုပြောကြားမှာဖြစ်ပါတယ်။ဒီမင်းငုံးမှာသမ္မတကလူမှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။ရုရှားအစိုးရအတွင်းလူတွေနဲ့ရုရှားဘီလီယံနာတတိယကြီးပြည်ကျော်ဝချမ်းသာမှုနဲ့နိုင်ငံရေးလှုပ်ရှားမှုဆိုင်ရာအသေးစိတ်အချက်လက်တွေပေါင်းနဲ့တက်တော်အစင်ခံစားရဲမှာတင်ပြထားတဲ့ရုရှားနိုင်ငံသားတွေပေါ်မှာအရေးယူတန်ခတ်မှုတွေချက်ချင်းမချဖို့အတွက်ဆုံးဖြတ်တာနဲ့ပတ်သက်ပြီးသမ္မတထရမ့်အစိုးရအဖွဲ့ကအခုခံပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရွန်ဂျာမွတ်စလင်တွေဌာနပြန်နှံ့ရေးနဲ့ပတ်သက်ပြီးမြန်မာဆိုရဘက်က ICRC နိုင်ငံတကာချက်ချင်းအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်မှုအခုထိမလုပ်သေးဘူးလို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ရာဒုက္ခသည်များကုညီအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကမ္ဘာတဝှမ်းကဂျယ်ရီကိုစူးစမ်းလေ့လာသူတွေအတွက်ထူးခြားတဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်လာတော့မှမို့ပြင်ဆင်နေကြပါပြီ။ဇန်နဝါရီ31ရက်ဗုဒ္ဓဖူးညမှာဖြစ်မှာပါ။ဒါဟာအမေရိကန်ပြည်တော်စုမှာနှစ်ပေါင်း150တွင်ပထမဆုံးချိန်ကျင်းပတဲ့ဖြစ်ပြီးအခုလာမဲ့လာပြည့်နေ့ညဟာ Super Moon, Blue Moon နဲ့ Blood Moon လို့ခေါ်တဲ့လတွေနဲ့ပတ်သက်တဲ့ပုံမှန်အခြေအနေမဟုတ်တဲ့အခြေအနေ၃ရက်ပေါင်းစုနဲ့နေအောင်မြင်ရမှာဖြစ်ပါတယ
်။ဗုဒ္ဓဦးနဲ့မြန်ခင်ထိတ်တဲရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကမှတ်ရင်ချင်းနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်တဲ့စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1063ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.